ဆက်ခုနှစ်ကြာတပိစခန်းဖွင့်ပြီးတော့အပြင်းထန်ကန့်ကွက်ဆန္ဒထုတ်ဖော်ကြတဲ့မိကျောင်းကန်တပိစခန်းဟာဒီကနေ့မှယာယီပိတ်သိမ်းလိုက်ပါတယ်။ပြည်တော်စုလွှတ်တော်ကဖွဲ့စည်းထားတဲ့လေယာဉ်မြေအခြားမြေများတင်းစီမှုစုံစမ်းစစ်ဆေးရေးကော်မရှင်ကအဲ့ဒီမြေသိမ်းခံရမှုတွေကိုလာမဲ့ပြည်တော်စုလွှတ်တော်မှာအထူးအရေးကြီးအဆိုတင်သွင်းသွားဖို့ရှိတယ်ဆိုပြီးတော့ဒီဇင်ဘာလ12ရက်နေ့ကော်မရှင်အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တင်းလင်းကဂရုပေးသွားတဲ့နောက်ပိုင်းမှာအဲ့ဒီစခန်းကိုယာယီပိတ်သိမ်းလိုက်တာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းသတင်းယူထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မိကျောင်းကန်တင်းနှစ်သုံးဘိုးဘပိုင်မြေတွေကိုစစ်ဆွဲရတဲ့ထက်ကအတင်းရမသိမ်းယူခဲ့တာကိုပြန်လည်ရရှိဖို့မူလနေထိုင်ခဲ့တဲ့မြေပိုင်ရှင်တွေကဆန္ဒပြတောင်းဆိုတာဟာကိုကျင့်ရှိခဲ့ပါပြီဒါပေမဲ့ပြည်လည်မှုတစုံတရာမရသလိုအစိုးရအာဏာပိုင်တွေဘက်ကလည်းအတိမတ်ပြုပြီးတော့ဖြည့်ရှင်းမပေးတာကြောင့်ဆန္ဒပြပွဲတွေကိုအရှိန်မြှင့်လာတာလို့လေယာဉ်မြေနဲ့အခြားမြေများသိမ်းဆီမှုစွန့်စားရေးကော်မရှင်ကအဖွဲ့ဝင်လည်းဖြစ်တောင်းကလာဘမြို့နယ်ကပြည်ခန့်မြို့ပါတီပြည်သူ့တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်သိန်းလင်းကပြောပါတယ်သူအနေနဲ့အခုမိကျောင်းကံမြေသိမ်းခံရမှုတွေကိုပြီးခဲ့တဲ့၈ကြိမ်မြောက်လွတ်တော်အစည်းအဝေးတွေအတွင်းမှာမေကွန်းမေးမြန်းခဲ့ပြီးတော့လာမယ့်၉ကြိမ်မြောက်လွတ်တော်အစည်းအဝေးမှာဒီပြဿနာကိုအစိုးရအနေနဲ့ပြည်ထောင်စုတော်မှာလာရောက်ဖြေရှင်းဖို့အတွက်အရေးတကြီးအဆိုတရက်ကိုလည်းတင်သွင်းတောင်းဆိုသွားမယ်လို့သူကပြောပါတယ်။
တော်တော်လေးမှာပြီးခဲ့တဲ့၈ကြိမ်မြောက်မှာဒီနေ့ဆန်းနေပါတဲ့ဒီကျွန်တော်မေကွန်းမေးထားတယ်။နောက်လာမယ့်လွတ်တော်မှာဒီကြီးကနေပါတဲ့ပြောင်းမှာ special report ပေါ့။အဲ့ဒါရေးပြီးတော့မှအစိုးရကိုကျွန်တော်တို့ကတော့အဲ့ကျွန်တော်တို့ပြေးဖို့မယ်တပည့်ရှယ်ရပုတ်မှာကျွန်တော်သိရှိချက်၃ချက်အကြံပြည့်ချက်အဲ့ဒါတွေထည့်ပြီးတော့ပို့ပေးမယ်အဲ့တော့အဲ့ဒီသိရှိ၃ချက်အကြံပြည့်ချက်ပေါ်မှာမူတည်ပြီးတော့မှာသူကဆက်လာပြီးတော့မှာအဖြေမှုထုတ်ပေးဖို့တော့ဘယ်လိုမှာပေါ့ဗျာ
မိကျောင်းကဆန္ဒထုတ်ဖော်နေတဲ့ပြည်သူတွေကိုအစိုးရရဲ့ဖြည့်ဆင်းမှုတွေကလည်းအထူးယုံဖြစ်အောင်ဖြည့်ဆင်းတဲ့သဘောမျိုးတွေထိတော့အခုတစ်ချိန်ဆန္ဒထုတ်ဖော်မှုတွေမှာမိကျောင်းကပြည်သူတွေရင်ဆိုင်ခဲ့ရတယ်လို့လည်းဥအောင်သိန်းလင်းကပြောပါတယ်
အဲ့မကြောင်းကပြည်သူတွေဘက်ကလည်းအလားဟိုမှာဘုရားဝင်လေးကျဲမှာသူရဲ့အထုမှုသိချာလေးတွေဆောင်ရတာကိုဘုရားဝင်ကိုအတင်းတန်တရားကြီးကအဲတော့ဖယ်လို့လူတွေကြီးကြက်ခံရမယ်ဟိုတစ်ဖြည်းဖြည်းနှုတ်နှစ်ဖက်ဟိုတင်းမာလာမဲ့အရှင်မျိုးဟိုဖန်ပြီးသူဖြစ်လာတယ်အဲ့တော့နောက်တစ်ခါကိုရဲလေးတောင်းနိုင်မှာပြီအဖေရှင်းပြရမယ်ဆိုရင်ညစာချက်တစ်ခုလည်းလာတတ်သွားတယ်။ဘုရားကကြာတော့အချိန်ကြီးကဟိုပြင်းပြတာနားမထောက်တာဖြစ်ပြီးတော့ဟိုခဏခေါ်ထုတ်တဲ့လူတွေအတွက်လည်းလက်လက်ပါမှမရပဲနဲ့အခုကိုကျင်းတော်ဖြစ
်အငင်းဘွားဝယ်ဖြစ်နေတဲ့မြားဆိုင်ရန်ဈေးတွေကိုတက်မြို့စီပင်ကခြံဝင်းကာရာတွေလုပ်ခဲ့တဲ့အတွက်သနာပြသူတွေနဲ့နှစ်ဖက်ရုံးရင်းဆန့်ခတ်တွေဖြစ်ခဲ့ရပါတယ်။ကျောင်းကအလုပ်သမားတွေနဲ့ဆန္ဒပြသူတွေအကြားနှစ်ဖက်ထိတ်တဲတွဲဆုံမှုတွေအပြီးမှာဆန္ဒပြသူတွေဘက်ကအမျိုးသမီး၅ဦးဒဏ်ရာရခဲ့ပြီးတော့စံပြဆေးရုံမှာဆေးကုသမှုခံယူခဲ့ရတာပါဒါပြင်အသက်ကြီးရွယ်ကိုအများစုပါဝင်တဲ့မိကျောင်းကဆန္ဒထုတ်ဖော်ပွဲမှာအသက်ရွယ်ကြီးတဲ့အမျိုးသမီးကြီး၂ဦးဟာလည်းဆန္ဒထုတ်ဖော်ရင်းသတိလစ်ခဲ့တာကြောင့်အရေးပေါ်အခြေအနေဆေးရုံတင်ခဲ့ရပါတယ်မိကျောင်းကအပိုင်း၁နှစ်၃ဟာအစိုးရဘက်ကဆွဆွဲပြောဆိုသလိုကျူးကျော်တွေတကယ်ဟုံးဟုတ်စစ်ဆေးပေးဖို့လိုပြီးတော့မိကျောင်းကမြင်းနေရဟာအရင်ကရက်ွက်တစ်ခုအနေနဲ့နေထိုင်ခဲ့တာဖြစ်တဲ့အတွက်တခြားပြန်ပြီးတော့စီစစ်ဆောင်ရွက်ပေးဖို့အစိုးရမှတာဝန်ရှိတယ်လို့လည်းဦးအောင်သိန်းလင်းကပြောပါတယ်။တပိစကန်းဖွင့်ဆန္ဒထုတ်ပေါ်ခဲ့တဲ့ပြည်သူတွေကတော့တပိစကန်းကို၃လယာယီပိတ်သိမ်းထားမှဖြစ်ပြီးတော့လွှတ်တော်ကလုတ်ပိုင်ခွင့်အချိန်ရအောင်လို့လည်းသူတို့ကပြောပါတယ်။အရင်မိကျောင်းကန်ရက်ွက်အပိုင်း၁အိမ်နံပါတ်184မှာနေထိုင်ခဲ့တဲ့မိကျောင်းကန်အရေးတက်ကြွလှုပ်ရှားသူဦးစိန်တန်းကတော့အစိုးရအနေနဲ့ပြည်လည်မှုရောက်အောင်မဖြေရှင်းပေးရင်တော့ဆန္ဒထုတ်ပေါ်မှုတွေကိုတပိစကန်းတွေပြန်ဖွင့်ပြီးတော့လုတ်ဆောင်မယ်လို့လည်း VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီကြောင်ကဒီနေ့တုံးပြည်သူတွေရှိပါတယ်စာပတ်ပြပြီးတော့ဒီပေါ်ဆမတ်ကြီးထုတ်ပြီးတော့တာထုတ်ပြီးတော့1894ခုနှစ်မြေတုံးဥပဒေဝင်ပြီးပဲနဲ့ဒီကြောင်ကဒီနေ့တုံးပြည်သူတွေကိုပြောပြချင်းပြစာအဲ့လိုကတိကြတယ်ဆိုတဲ့အကြောင်းကိုသူပြရတယ်တပတ်ဆောင်တဲ့သူတို့ဒီခိုင်းရင်းဆွေးနွေးရမယ်စကြမှုတွေရှိမယ်ဆိုကျွန်တော်တို့ပြောသင်္ကန်းကျုံပြတယ်မြို့တော်ဒီနေ့တုံးဘိုးဘာပြည်သူတွေပြန်လည်းမအပ်နိုင်ဘူးဆိုရင်ကျွန်တော်တို့ဒီတုံးလာတော့ရင်မအပ်နိုင်ဘူးဆိုရင်ဒါပေမဲ့စကားကိုကျွန်တော်တို့ဒီလိုဖြစ်ပြီးတော့ကျွန်တော်တို့တပိစကားဖွင့်နေပြီးတော့ဆက်လက်တောင်းဆိုမယ်ဆိုတဲ့လုံးဝတဲ့ကြောစုပြီးတော့ကျွန်တော်တို့တပိစကားကိုခစ်တာရမ်းကျွန်တော်တို့တောင်းလာအောင်ခဏရပ်တန်းပေးတာပါလေကျွန်တော်တို့တော့အလုပ်
ဆိုရလ23ရက်မှာကျင်းပခဲ့တဲ့ပြောင်းလွှတ်တော်မှာစစ်တပ်ကတင်ထားတဲ့မြေတွေကိုစီမံကိန်းလုပ်ပြီးသားနေရာတွေကလွဲပြီးတော့ကျန်တဲ့မြေနေရာတွေကိုပြန်ပြီးပေးမယ်ဆိုပြီးတော့ဂရီပေးခဲ့တာပါစစ်တပ်ကတင်စီးထားတဲ့တနိုင်ငံလုံးအတိုင်းအတာမြေပမာဏဟာဧက 29,900 ကျော်ရှိပြီးတော့စစ်ချုပ်ပုံတပုံဖြစ်တဲ့ဧက 13,300 ကျော်ကိုသာပြည်သူထံပြန်ပေးမယ်ဆိုပြီးတော့လေကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်ကလွှတ်တော်အမတ်တွေရှေ့မှာတရားဝင်ပြောဆိုခဲ့တာပါခင်ဗျာ